သမ္မတော်နဲ့ထရမ့်ဟာအင်္ဂါနေ့ညမှာအမေရိကန်လွှတ်တော်နေရာပေါင်းရှင်မှာပြောကြားမဲ့မင်ကွန်းဟာပြည်သူတွေလက်တွေ့ရင်ဆန်နေရတဲ့တကယ်စစ်မှန်တဲ့ပြဿနာတွေကိုဖြေရှင်းပေးမဲ့တိကျပြသတဲ့မင်ကွန်းဖြစ်ကြောင်းသမ္မတအင်ပြီးတော့အရှက်ရှိတွေကကတိပေးပြောကြားလိုက်ပါတယ်ပြည်သူတွေအတွက်ဘလို့အကူအညီမျိုးတွေရရှိနိုင်မယ်ဆိုတဲ့ကိစ္စကိုသမ္မတကအတိပေးတင်ပြသွားမှာဖြစ်ကြောင်းအစိုးရအဖွဲ့အတွင်းကအစီအမင်းရရှိသူကအင်ပြီးတော့မှသတင်းတောက်တွေကိုအင်္ဂါနေ့နောက်ပိုင်းမှာပြောပါတယ်ဝါရှင်တန်စံတော်ချိန်ည9:00နာရီအခုကျွန်တော်တို့အသံလွှင့်ပြီးတနင်္ဂနွေအကြာမှာစတင်မဲ့မင်ကွန်းကိုတော့Renewal of the American Spirit အမေရိကန်တွေရဲ့စိတ်ဓာတ်ကိုပြန်လည်ဆန်းသစ်ခြင်းလို့အမည်ပေးထားပြီးစီးပွားရေးအခွင့်အရေးနဲ့အမေရိကန်ပြည်သူတွေကိုအကာအကွယ်ပေးမဲ့ကိစ္စရပ်တွေကိုအလေးပေးပြောကြားသွားမှာဖြစ်တယ်လို့အဲ့ဒီအစီအမင်းအရာရှိကပြောပါတယ်။သမ္မတရမင်ကွန်းထဲမှာနိုင်ငံခြားမူဝါဒဆိုင်ရာကိစ္စရပ်တချို့ကိုလည်းထည့်သွင်းပြောကြားမှာဖြစ်ပေမဲ့တိုင်းပြည်တစ်ခုခုကိုအမိတဖော်ပြတာမျိုးပါဝင်မှာမဟုတ်ဘူးလို့ဆိုပါတယ်။ဒါပေမဲ့အမေရိကန်နဲ့ဂျပန်နိုင်ငံတို့ကဥဆောင်ပြီးနှစ်အတန်ကြာဆွေးနွေးသဘောတူညီညီမှုရရှိပြီးမှအမေရိကန်ကနှုတ်ထွက်ခဲ့တဲ့12နိုင်ငံပါဝင်တဲ့ TPP Pacific ရဝန်ဒေတာနိုင်ငံများကုံသွေးရေးသဘောတူညီချက်ကဘာကြောင့်နှုတ်ထွက်ရလဲဆိုတဲ့အကြောင်းပြချက်ကိုလည်းသမ္မတထရန့်ကတင်ပြသွားမယ်လို့ဆိုပါတယ်။သမ္မတထရန့်အမေရိကန်လွှတ်တော်နေရာပေါင်းရှိမှာမကြာခင်နိုင်ပိုင်းအတွင်းပြောကြားမဲ့မိန့်ခွန်းကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လင်းပြသသွားမှာဖြစ်ပါတယ်ခင်ဗျ။